တူရကီနိုင်ငံမှာငွေကြေးစည်းကစားပြီးတော့ကုန်စည်နှုန်းတက်အောင်လှုပ်ဆောင်နေတဲ့မသမာသူတွေကိုပြည်ထောင်ခန့်အရေးယူသွားမယ်လို့တူရကီသမ္မတရစ်ချစ်တေးအာဒိုဝန်ကဒီကနေ့ပြောလိုက်ပါတယ်။မြို့တော်အန်ကာရာအပြင်ဘက်ကအာနာယာ AK ပါတီရဲ့တွေ့ဆုံပွဲမှာမသမာသူတွေရဲ့အညာတာကင်းမဲ့တဲ့လှုပ်ရက်တွေကနေလူထုကိုအကောက်အွယ်ပေးသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တူရကီအနေနဲ့ငွေကြေးအကျပ်တည်းရင်ဆိုင်နေရတဲ့အချိန်မှာဈေးအစမတန်မြင့်တင်ရောင်းချနေတဲ့ဈေးဆိုင်တွေကိုတွေ့ရင်သတင်းပေးဖို့အာဒိုဝန်ကလူထုကိုနှိုးဆော်ထားပြီးတကယ်လို့လိုအပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေကိုအာနာပိုင်းနေအနေနဲ့ဝင်ရောက်စီးနှင်းမယ်လို့လည်းသူကပြောကြပါတယ်ခင်ဗျာ